လညနေခင်းပါရှင်အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2018ခုနှစ်အောက်တိုဘာလ1ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့ကနေဒါဆွေးဝါးတာဝန်ရှိသူတွေနောက်ဆုံးအချိန်ထိကြိတ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆရာသဘောတူညီချက်တည်းရဲ့ရရှိသွားပါတယ်။အင်ဒိုနီးရှားနိုင်ငံကငရင်နဲ့ဆူနာမီရေလိုင်းဒဏ်ခံခဲ့ရတဲ့ဒေသအတွက်နိုင်ငံတကာအကူအညီတွေကိုလက်ခံဖို့သမ္မတဂျိုကိုဝီဒိုတို့ကခွင့်ပြုလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုရင်နိုင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီညနေခင်းမှာတော့အင်ဒိုနီးရှားငရင်နဲ့ဆူနာမီနောက်ဆုံးရအခြေအနေတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးဒီနောက်မှာတော့
ဒီဆုံးရတာဒီမှာကျန်တော့ရက်ဆိုင်ဖြစ်အချင်းတန်ဒီစီကဘောင်းချင်းရေချက်တစ်ပေါ့နော်ကျင်ပါလား။ဒါကြောင့်လဲဆိုတော့အခုကယာယီရက်ဆိုင်တာကိုလေးချိသွားပြီ။အခုအချိန်မှာဆို
ရင်မြစ်ဆုံဆယ်စီမံကိန်းအရေးပြက်ပြက်သားသားဆုံးဖြတ်ဖို့ဒီကနေ့ဆန္ဒပြတောင်းဆိုကြတဲ့အခြေအနေနောက်ကမ္ဘာလေခီးသွားလုပ်ငန်းပြန်လည်နိုးထလာဖို့အစိုးရရဲ့နောက်ဆုံးဆောင်ရွက်ချက်ကထူးခြားမှုရှိလာပြီလား။ဆိုရတဲ့အတူမြန်မာနဲ့နေဆက်ထိုင်းဘက်ခြမ်းမှာစိတ်ကြွစေတတ်တဲ့ချီဖမ်းမိပြန်တဲ့အကြောင်းတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရေးဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်နဲ့ကနေဒါဆွေးဝါးတာဝန်ရှိသူတွေနောက်ဆုံးချိန်ထိအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တည်းရဲ့ရရှိခဲ့ကြောင်းကြေညာလိုက်ပါတယ်။အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကိုတော့နှစ်ပေါင်းဆိတ်လောက်တည်ထောင်ရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါနှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာ1.1 ထရီလီယံလောက်ရှိမဲ့သဘောတူညီချက်အသစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါမက္ကဆီကိုသမ္မတတွေရပ်ပေါင်း60အတွင်းလက်မှတ်ရေးထိုးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်သမ္မတထရန့်ကတော့သဘောတူညီချက်ရရှိခဲ့တဲ့ပေါ် Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီချူးစကားပြောကြားလိုက်ပြီးအရင် NAFTA စာချုပ်မှာပါတဲ့အားနည်းချက်တွေကိုဖြည့်ဆည်းပြီးသုံးနိုင်ငံစလုံးအတွက်အကျိုးကျေးဇူးကြီးမားမဲ့စာချုပ်ဖြစ်နေလဲပြောဆိုခဲ့တာပါသမ္မတထရန့်ကသူနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးစဉ်မှာအဓိကကျတဲ့မူဝါဒတစ်ခုဖြစ် NAFTA ကုန်သွယ်ရေးစာချုပ်ကိုအကြီးအကျယ်ဝေဖန်ခဲ့မှုပါတယ်1996ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်မှာအလုပ်ကံတွေလက်လွတ်ဆုံးရှုံးရတဲ့အတွက်အဆိုအဆုံးစာချုပ်တစ်ခုဖြစ်နေလဲဝေဖန်ခဲ့တာပ
ါဆီးရီးယားနိုင်ငံမှာရှိတဲ့စစ်သွေးကြွတွေကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တယ်လို့အီရန်တော်လှန်ရေးတပ်ဖွဲ့ကဒီနေ့မှပြောကြားလိုက်ပါတယ်အဲ့ဒီစစ်သွေးကြွတွေကဒီအဘတ်မြို့မှာပြုလုပ်ခဲ့တဲ့စစ်ရေးပြခန္ဓာကိုမကြသေးခင်ကတိုက်ခိုက်ခဲ့ကြပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်လူ25ယောက်သေဆုံးပြီးတော့65ယောက်ဒဏ်ရာရခဲ့ပါတယ်အဘတ်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့တဲ့သူတွေရဲ့ဌာနချုပ်ကိုပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကအီရန်ဒေါ်လာရေးတပ်ကယူဖရတီမြစ်အရှေ့ဘက်ခြမ်းမှာပယ်ထိန်ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့အီရန်ဒေါ်လာရေးတပ်ရဲ့အင်တာနက်စာမျက်နှာကနေပြောကြပါတယ်ကနဦးသတင်းပို့ပို့ချက်တွေအရတော့အဘတ်အကြမ်းဖက်တိုက်ခိုက်မှုမှာတာဝန်ရှိတဲ့Deferi စစ်သွေးကြော်တွေနဲ့ခေါင်းဆောင်တွေအများပြားထိဆုံးတာတွေတန်ရာရတာရှိတယ်လို့ဆိုပါတယ် Deferi စစ်သွေးကြော်တွေဆိုတာကတော့ Sunni နဲ့ IS စစ်သွေးကြော်အဖွဲ့တွေကိုအီရန်နိုင်ငံဘက်ကညှိနှိုင်းတာဖြစ်ပါတယ်အီရန်ဒေါ်လာရင်းအစောက်တက်တွေဘက်ကကီလိုမီတာ850နဲ့800လောက်အထိအသီးသီးပြတ်ခတ်နိုင်တဲ့ Zofa ကနဲ့ကွမ်ဒုံးကြီးတွေကိုတုံးခဲ့တယ်လို့လည်း First Citizen Agency ကပြောပါတယ်ဒီ1980ကနေ88ခုနှစ်ထိဖြစ်ခဲ့တဲ့ Iran Iraq စစ်ပွဲကိုဂုံပြူတဲ့နှစ်ပတ်လည်စည်ရပြအခမ်းအနားကိုဘယ်သူကတိုက်ခိုက်တာလဲဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး Iran ကတော့ဒီတိုက်ခိုက်မှုဟာအာရဗ်ခွဲထွက်ရေးတမားတွေရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးတော့ IS သူကြောအဖွဲ့ကတော့ဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကငရင်နဲ့ဆူနာမီရေလိုင်းဒဏ်ခံခဲ့ရတဲ့ဆူလာဝေစီကျွန်းအလယ်ပိုင်းဒေသတွေနိုင်ငံတကာအကူအညီတွေကိုလက်ခံဖို့သမ္မတဂျိုကိုဝီဒိုတို့ကခွင့်ပြုလိုက်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ကတော့အင်ဒိုနီးရှားနိုင်ငံရင်းနှီးမြှုပ်နှံမှုညှိနှိုင်းဆောင်ရေးဘုတ်အဖွဲ့ဥက္ကဋ္ဌသောမတ်စ်လမ်ဘော့ကဒီနေ့မနေ့မှာပဲ Twitter လူမှုကွန်ရက်ကနေကြေညာလိုက်တာပါ။ကပေးတဲ့အစိုးဆုံးခံခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်ကပါလူမျိုးမှာဒီနေ့ဆော့ဘိုက်တီအာနာဝင်းနဲ့အတီးပြုတ်ထားတဲ့သေဆုံးသူအရေအတွက်ကတော့844ယောက်ထိရှိပါတယ်။လမ်းဝေးရနေရာတွေကိုရောက်ဖို့ကယ်ဆယ်ရေးတွေဆက်လက်ကြိုးပမ်းနေစေဖြစ်တာကြောင့်တောက်ချန်တွေကငရင်နဲ့ဆူနာမီရေလိုင်းတန်ကြောင့်တည်ဆုံးသူရေအတွက်ထောင်ချီရှိမှာကိုလည်းအာဏာရှင်တွေစိုးရိမ်နေတာပါကပေးတဲ့သင်ငယ်ပြေနောက်လေရင်ခွင့်ကလည်းသုံးမရလောက်ဖြစ်ခဲ့ရတယ်လို့ ဒါပြည့်စက်ရုံအများစုလည်းရက်ဆိုင်ကုန်ပြီးလမ်းတွေလည်းပျက်စီးကုန်ပါတယ်ကြီးမားတဲ့အပျက်စီးအပိုင်းစားတွေကိုရှင်းလင်းနိုင်မှုဆယ်ရက်များကြီးတွေအရေးကြီးလိုအပ်နေတဲ့အကြောင်းလဲမနေ့တုန်းကကပေးတန်တင်ဒေသကိုတွားရောက်ကြည့်ရှုရမှာသမရဝီလူတို့ကပြောဆိုခဲ့တာပါဒါလောက်စိုးရတဲ့ပြည်မျိုးကျုံရလိမ့်မယ်လို့မျှော်လင့်မထားသလိုအရေးကြီးဆောင်ရွက်စရာအများပြားရှိနေတာကိုနားလည်ပေမဲ့နှစ်တလုံးမှာမဖြစ်နိုင်သေးတဲ့အခြေအနေတွေရှိနေကြောင်းနဲ့ဒေသခံတွေအတွက်ဆူတောင်းပေးနေပြီးစိတ်ရှည်ကြဖို့လဲတိုက်တွန်းခဲ့ပါတယ်ဒီဘလုံးငန်းတွေအတွက်တာဝန်ပေးထားတဲ့စစ်သားတွေအနေနဲ့မနာတဲ့အလုပ်လုပ်နိုင်အောင်အသင့်ပြင်ထားဖို့လည်းပြောဆိုခဲ့တာပါပြီးခဲ့တောက်ကြံတွေကပြင်းရ 9.5 ရှိတဲ့ငရင်ကြောင့်နောက်ဆက်တွဲ6မီတာလောက်ထိမြင့်တဲ့ဆူနာမီရေလိုင်းတွေဖြစ်ပေါ်ခဲ့ပြီးပါလူမျိုးနဲ့ဒေါင်ဂလာမျိုးတွေမှာကပ်ဘေးဒဏ်အကြီးကျယ်ခံခဲ့ရတာဖြစ်ပါတယ်
တောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှာပြီးခဲ့တဲ့လကရရှိခဲ့တဲ့တင်မာမှုရှော့ချရေးသဘောတူညီချက်အရနိုင်ငံတပ်ဖွဲ့တွေနဲ့ကျွမ်းကျင်သူတွေဟာနေဆက်တလျှောက်ကမိုင်းတွေကိုစတင်ဖယ်ရှားနေပြီလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတပ်တွေဒီစီမံကိန်းကိုစတင်လုံဆောင်ခြင်းရှိမရှိဆိုတာကိုတော့မြောက်ကိုရီးယားဘက်ကချက်ချင်းတီးပြပြောဆိုတာမရှိသေးပါဘူး။ဒီစီမံကိန်းကိုလုံဆောင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်တို့ပြောင်းရွှေ့မှာတွေ့ဆုံစဉ်သဘောတူထောက်ခံခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ကြေညာချက်အရတော့GSA လို့ခေါ်တဲ့နိုင်ငံပူးတွဲလုံခြုံရေးနယ်မြေအတွင်းကမြေမြုံပိုင်းတွေအလုံးကိုရက်20တွင်ဖယ်ရှားပစ်ဖို့ကိုသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပြင်ကိုရီးယားစစ်ပွဲတွေမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့ကံဝန်ခင်ကချုံဝန်မျိုးတို့အပိုင်းဒီမှာလည်းလှုပ်ဆောင်တော့ဖို့ပေါင်းပါတယ်။လာမယ့်2019ခုနှစ်မှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံစလုံးကတပ်ဖွဲ့တွေဟာချုံဝန်မျိုးမှာမြုပ်ခဲ့တယ်လို့ယူဆရတဲ့စစ်တီရာပေါင်းများစွာရဲ့အလောင်းတွေကိုရှာဖွေကြမှာဖြစ်ပါတယ်။ဒါပြင်နိုင်ငံသဘောတူညီချက်အတွင်းမှာမိုင်းရှင်းတာတွေလုပ်ပြီးသွားခဲ့ရင် GSA နဲ့မြေတွေကလုံခြုံရေးခိတ်တွေနဲ့လက်နက်တွေကိုလည်းဖယ်ရှားပစ်ဖို့ပေါင်းပါတယ်။အဲ့ဒီ GSA နဲ့မြေဟာကီလိုမီတာ150ရှိတဲ့စစ်မဲ့ဇုံအတွင်းကနှစ်ဖက်တပ်ဖွဲ့တွေတစ်ဖက်နဲ့တစ်ဖက်မျက်နှာချင်းဆိုင်တွေ့ကြတဲ့တစ်ခုပြီးသောနေရာလဲဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ8:00ထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဥရောပသမဂ္ဂ EU နဲ့မြောက်အတ္လန္တိတ်စစ်စာချုပ်ဖွဲ့ NATO ပေါ်ဝင်ဖြစ်ဝင်ဝင်ရောက်မက္ဆီဒိုးနီးယားနိုင်ငံအနေနဲ့အမည်ပြောင်းတဲ့လုပ်ငန်းစဉ်ဆက်လက်ဆောင်ရွက်သွားဖို့ EU နဲ့ NATO တာဝန်ရှိသူတွေတိုက်တွန်းလိုက်ကြပါတယ်။နိုင်ငံရေးခေါင်းဆောင်တွေအားလုံးဆုံးဖြတ်ချက်ကိုလေးစားပြီးအမြန်ဆုံးတာဝန်ယူရှစ်ဆက်ဆောင်ရွက်ကြဖို့နဲ့နိုင်ငံရေးပါတီတွေတင်းညင်းတညွတ်ထဲကြိုးပမ်းကြဖို့ EU တွေ့ချဲ့ရေးဆိုင်ရာကော်မရှင်နာမင်းကြီးဂျိုဟဲဟန်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ NATO တွင်းရေးမှူးချုပ် Jens Stoltenberg ကလည်းနိုင်ငံရေးခေါင်းဆောင်တွေအားလုံးနဲ့ပါတီတွေအပြည့်သဘောနဲ့ကြိုးပမ်းကြဖို့တမန်ဝင်ခွန်လန်တရကိုအရယူချဖို့တိုက်တွန်းလိုကြောင်းပြောဆိုလိုက်ပါတယ်။ NATO ဘက်ကတကားဖွင့်ထားပေမဲ့ Macedonia နိုင်ငံဘက်ကစောင့်ဆရာရှိရာတွေပြည့်ပြည့်အောင်လုပ်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမည်ပြောင်းရေးလုပ်ငန်းစဉ်အကောင့်တဲ့ပေါ်ဖို့ American ပြည်တော်စုကလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေအနေနဲ့ပါတီဆွဲမထားပဲပူးပေါင်းဆောင်ရွက်ချဖို့တိုင်းပြည်နာကတ်တွေတမန်ဝင်ခွန်လန်ကိုလက်လွတ်မခံချဖို့လည်း American နိုင်ငံခြားရေးဌာနပြောဝင်ရ Heather Norak ကပြောဆိုခဲ့တာပါ။ယူကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမက်ဆီဒိုးနီးယားနိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုးနီးယားဖြစ်အမည်စစ်ပြောင်းလဲဖို့လူမှုစာနာခံယူရမှာ90ရာခိုင်နှုန်းကျော်ကထောက်ခံခဲ့ပေမဲ့မဲပေးခွင့်ရှိသူအရေးအတွက်ရဲ့သုံးပုံတစ်ပုံသာမဲပေးခဲ့တာဖြစ်ပါတယ်။ယူကောက်ပွဲကော်မရှင်ကတော့မဲပေးခွင့်ရှိသူအရေးအတွက်90ရာခိုင်နှုန်းမကျော်ခဲ့ရလက်ကိုပဲဖြစ်မဲ့ကြောင်းလူမှုစာနာခံယူဝန်မတိုင်ခင်နှစ်ရက်လိုမှာပဲပြောဆိုထားပါတယ်။
ယူရိုနိုင်ငံကောက်စွေသားမှာတနင်္ဂနွေနေ့ကချင်းပါခဲ့တဲ့ပါလီမန်ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်လို့ယူရိုနိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒီကောက်နေသားကအဓိကပါတီကြီးနှစ်ခုကပြောကြားလိုက်ပါတယ်။အမတ်နေရ112နေရအတွက်ကိုယ်စားလှယ်လောင်း800လောက်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့မဲပေးသူအရေးအတွက်ကတော့အလဲလက်သာရှိခဲ့ပါတယ်။မဲပေးသူတို့ကတော့ဒီရွေးကောက်ပွဲပြီးသွားတဲ့နောက်မှာကာဒစ်စတန်နေသားမှာရှိတဲ့သူတွေအားလုံးပြမကတက်တွေလာပြီးဝေယောင်းဆွတ်ဖတ်တာတွေလှုပ်လာအောင်လားဆိုတာကိုစဉ်းစားစရာမလိုပဲတနိုင်ငံထဲမှာငင်းငင်းညံ့နဲ့ဘေးကင်းလုံခြုံစွာနေသွားနိုင်ဖို့မျှော်လင့်သလိုကာဒစ်စတန်ဒေသမှာလည်းအလားတူဖြစ်ပေါ်လာဖို့မျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့ PUK ပါတီကတော့သူတို့ရဲ့အဓိကပြိုင်မဲ့ဖြစ်တဲ့ KDP ပါတီဟာသူတို့ထိန်းချုပ်တဲ့ခရိုင်နှစ်ခုမှာမဲမတမာမှုတွေလုပ်ခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့သူတို့အနေနဲ့ဒီရွေးကောက်ပွဲရလဒ်ကိုလည်းလက်မခံနိုင်ဘူးလို့ VOA ကိုပြောကြားခဲ့ပါတယ်တစ်ချိန်တည်းမှာပဲ KDP ပါတီကလည်း PUK ပါတီဟာအဲ့ဒီမျိုးနှစ်ခုမှာဖြစ်ခဲ့တဲ့မဲမတမာမှုတွေရဲ့နောက်ခွဲမှာရှိနေတယ်ဆိုပြီးတော့ပြန်ပြီးတော့ဆွဆွဲလိုက်ပါတယ် ယူရိုနိုင်ငံမှာရှိတဲ့ကားလူမျိုးအတော်များများကတော့တိကျလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ယက်တည်ခြင်းနေကြပြီးတော့ IS အစွန်းရောက်တွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့မှအဓိကအခန်းကဏ္ဍကနေပါဝင်နေတာကသူတို့ရဲ့ဒီမှန်းချက်ကိုဖြစ်လာစေဖို့အတွက်အထောက်အကူပေးနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ဒီနေ့နိုဘယ်ဆေးသိပ္ပံပညာရှင်ဆုရှင်တွေဖြစ်ကိစ္ဆာယောဂကုသနာမယ်နီလန်းတွေကိုရှာဖွေခဲ့ကြတဲ့အမေရိကန်ပြောဆိုတက်ဆက်စတိတ်သူက James Ellison နဲ့ဂျပန်နိုင်ငံ Kyoto Tech သူက Tatsuko Honjo တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်ကိစ္ဆာယောဂကုသရာမှာလူကိုခံစွမ်းအားစနစ်ကိုထိ ंछ ုပ်အသုံးပြုနိုင်မယ်နီလန်းပေါင်းစုံကိုရှာဖွေတွေ့ရှိရတဲ့အတွက်ဆုချီးမြှင့်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲနိုဘယ်နိုင်ငံဆွေဒင်နိုင်ငံနိုဘယ်ဆေးပညာရှင်ဆုရွေးချယ်ဖွဲ့ကကြေညာလိုက်တာပါ
အင်တာနက်မြန်နှုန်းခွဲခြားဆက်ဆံမှုမရှိစေရေး net neutrality ဥပဒေမူကြမ်းကိုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown ကတနင်္ဂနွေနေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်ဒီလောက်ရဟာအင်တာနက်အသုံးပြုမှုနဲ့ပတ်သက်ပြီးဘိုးအစိုးရရဲ့စီမင်းစီကံဖြေလျှော်ရေးလှုပ်ဆောင်ချက်တွေကိုဝန်ထုတ်ဝန်ဘိုးဖြစ်စီတယ်ဆိုပြီးဒီလိုလက်မှတ်ရေးထိုးပြီးနိုင်ပိုင်းအကြာမှာပဲ American တရားရေးဌာနကကယ်လီဖိုးနီးယားပြည်နယ်ကိုတရားစွဲဆိုလိုက်ပါတယ်ခင်ဗျာ
တရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်အင်အားဖြင့်ငရင်နဲ့ဆူနာမီဒဏ်သင့်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေရှာဖွေနေကြဆဲပါတိဆုံးသူ800ကျော်ရှိခဲ့ပြီလို့မနေ့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကပြောဆိုထားပြီးတိဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်ဘေးရန်တင့်သူအနည်းဆုံးတသန်းခွဲလောက်ရှိတယ်လို့လဲချက်ချင်းဒီအဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းတောက်ဇလာစာဟုတ်ရဲ့သတင်းကိုနားဆင်ကြရအောင်ပါရှင်အင်ဒိုနီးရှားနိုင်ငံပါလူမျိုးကအပြည့်စည်းပုံတွေကြားမှာတော့ကေဇေးကြီးအဖွဲ့တွေလက်တွေနဲ့ဖေရှားတူဖို့ပြီးအသက်ရှင်ကျန်ရစ်သူတွေကိုရှာဖွေနေကြပါတယ်အပြည့်စည်းတွေကိုဖေရှားဖို့အတွက်ဆက်ရန်တရားကြီးတွေအသေးအတန်လိုအပ်နေတယ်လို့ရှာဖွေကေဇေးကြီးဌာနကပြောပါတယ်ရှာဖွေကယ်ဆယ်ရေးဌာနကမူဟာမက်ဆွာဂျီကအခုလိုပြောပါတယ
်ဒီတမဆော
It would be dangerous if
နောက်ဆက်တွဲငရင်တွေလုံနေသေးဖြစ်တာမို့လူတွေနဲ့ဝန်ရှာဖို့ကအနေရရှိပါတယ်ဒေသန္တရအစိုးရဘက်ကဆက်ရန်ရာကြီးတွေပြေးနိုင်ဖို့မျှော်လင့်ပါတယ
်အင်အားဖြင့်ငလင်းကြောင့်ဆူနာမီရေလိုင်းကြီးတွေကအမြင့်6မီတာလောက်ထိရိုက်ခတ်ခဲ့ပြီးအိမ်တွေရောလူတွေကိုပါဆွဲယူသွားတာပါအသက်ရှင်လူမြောက်လာသူတွေကထိတ်လန့်ခြောက်ခြားစရာအတွေ့အကြုံတွေကိုပြန်ပြောပြပါတယ
်။
I was carried by the wave about
50 လောက်ရှိတဲ့လိုင်းတွေနဲ့ကျွန်တော်ပါသွားပါတယ်။ဘာကူမှဆွဲထားလို့မရပါဘူး။ကြီးထဲမှာခြားခြားလဲနေတာပါ။အဲ့ဒါနဲ့ရှေ့မှာတွေ့တဲ့ဆိုင်တစ်ခုကတန်းတွေကိုဆွဲတက်ခဲ့ပြီးကျန်ခဲ့တာပါ။နောက်ဒုတိယလိုင်းလုံးကြီးလည်းထပ်ရိုက်လိုက်ရောခေါင်းမိုးပေါ်ရောက်သွားတာပါပဲ
။ Someone told me my brother was okay.
ကျွန်မရဲ့အကိုအဆင်ပြေတယ်လို့လူတစ်ယောက်ကပြောတော့စိတ်သက်သာရာရခဲ့ပါတယ်။ဒါမဲ့ဆောင်ရင်မိုးချုပ်သွားတယ်။နောက်မိုးလနဲ့ဒီဆက်ဆောင်တယ်။ဒါမဲ့သူ့ပြက်မလာတော့ပါဘူး
။ငလျင်နဲ့ဆူနာမီလှိုင်းတန်ကြောင့်တည်ဆုံးသူအရေအတွက်ကတိုးလာနေပါတယ်။တည်ဆုံးသူအရေအတွက်ထောင်ချီဖြစ်သွားနိုင်တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။တဘာဝဘေးဒဏ်စီမံခန့်ခွဲရေးဌာနကဆူတိုပိုပါဝူနူဂရိုဟိုကအခုလိုပြောပါတယ်။
There are still unidentified bodies as well as victims buried.
ဘယ်သူဘဝဖြစ်တယ်ဆိုတာမဖော်ထုတ်ရသေးတဲ့သေဆုံးသူရုပ်အလောင်းတွေရှိနေတယ်လို့အပြည့်အစည်းပုံတွေကြားမှာပိတ်မိနေသူတွေလည်းရှိနေပါသေးတယ်။ဝေးလံခေါင်တည်တဲ့နေရာတွေကိုလည်းရှာဖွေကယ်ဆယ်ရေးပူးရဲအဖွဲ့တွေမရောက်သေးပါဘူး
။ဆူနာမီလှိုင်းတန်သင့်ခဲ့တဲ့ပါလူကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတနင်္ဂနွေနေ့ကတွားရောက်ခဲ့ပါတယ်။
Everything is still at an emergency status, but the most important thing.
အလုံးစုံရေးပေါ်ချင်းနေရှိနေသေးပါ။ဒါပေမဲ့ပျက်စီးတွေကြားကဘေးရန်တင်သူတွေကိုရှာဖွေကယ်ဆယ်ရေးနဲ့ဆက်ဆက်တာတွေကိုပထမဦးစားပေးအဖြစ်လုပ်ဖို့ကအရေးအကြီးဆုံးကိစ္စဖြစ်တယ်ဆိုတာကိုဝန်ကြီးဌာနအားလုံးစစ်တပ်ရင်းနဲ့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကိုကျွန်တော်တို့ကတိုက်တွန်းပါတယ
်။ဆူလာဝေစီပြည်နယ်အလဲပိုင်းကပင်လယ်ကမ်းစပ်မြို့တွေဖြစ်တဲ့ပါလူနဲ့ဒန်ဂါလာတို့ကအင်အားဖြင့်ဆူနာမီရေလိုင်းဒဏ်ကိုအဆိုးရွားဆုံးခံစားခဲ့ရတာပါ။ဒေတာရင်းမှာနောက်ဆက်တွဲငလျင်200ကျော်လှုပ်ခတ်ခဲ့ပြီးလေဆိပ်လမ်းပန်းဆက်သွယ်ရေးနဲ့တခြားအရေးကြီးတဲ့အခြေခံအဆောက်အုံတွေလည်းစူးစူးရွာရွာပျက်စီးခဲ့ရပါတယ်ရှင
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွယ်နိုင်ဖို့တက်တည်မှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီ ဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလက်ဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကန့်တွယ်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါပေါင်းဝဲဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနေ့ပြန်အင်ကာနေ့ညချမ်းတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာပြည်တွင်းသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ဧရာဝတီမြေဆုံစီမံကိန်းယာယီရပ်ဆိုင်ခဲ့တာ9နှစ်ပြည့်ချိန်မှာဒေသခံတွေကဒီစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီလို့ထုတ်ဖော်ခဲ့ကြသလိုစီမံကိန်းရပ်ဆိုင်ရေးအတွက်တနိုင်ငံလုံးကသဘောထားဆန္ဒတွေရယူပြီးသမရထံတင်ပြဖို့လည်းပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2009ခုနှစ်ကစတင်အကောင့်ထဲပေါ်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2012ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာပါစတင်ပါလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ဒီကနေ့မှာတော့စီမံကိန်းကြောင့်ပြောင်းရွှေ့ခံရတဲ့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြေဆုံမှာစုတောင်းပွဲတရက်ကျင်းပပြီးဒီစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲပြည်မြောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ
်ကျွန်တော်အချိန်တန်ပြီးဆိုပြီးတော့ခေါင်းစီနဲ့ကျွန်တော်အခမ်းအနားကိုကျင်းပတာအခုဒီမြေဆုံရဲ့ကာလစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီးဆိုတဲ့ခေါင်းစီရဲ့ချက်တစ်ပေါ့နော်ကျင်းပတာဒါကြောင့်လဲဆိုတော့အခုကယာယီရပ်ဆိုင်တာခုနည်းချိသွားပြီအခုအချိန်မှာဆိုရင်အစိုးရနည်းနည်းလဲစဉ်းစားဖို့အချိန်တန်ပြီးဒီဒီလိုလူထုရဲ့သဘောထားဆန္ဒကိုရွေးချယ်မလားဒီလိုမျိုးသဘောထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပေါ့အချင်းတန်ပြီးမနော်စိုးရအနေနဲ့ဒီလိုလူထုရဲ့သဘောထားဆန္ဒကိုအခုတည်းကမကြည့်ဘူးလားပေါ့နော်ဒီရက်ကားနဲ့ဒီလိုကြည့်ဆွဲနေမယ်ဆိုရင်ဒါကဒီလူထုကိုလက်စားရလဲရောက်ပါတယ်ပေါ့နော်အဲ့တော့ဒါစိုးရအနေနဲ့ဒါလုံးဝတာဝန်ရှိပါတယ်ပေါ့
2015ရွေးကောက်ပွဲကာလကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကမြေဆုံစီမံကိန်းစာချုပ်ကိုတည်ရရင်ပြည်သူကိုချပြမယ်လို့ပြောဆိုခဲ့ကြောင်းအစိုးရဖွဲ့ပြီးနောက်ပိုင်းမှာမြေဆုံစီမံကိန်းဆိုင်ရာလေးလာစီစစ်သုံးသပ်ရေးကော်မတီကိုဖွဲ့စည်းခဲ့ကြောင်းဒါပေမဲ့လည်းမြေဆုံစီမံကိန်းနဲ့ပတ်သက်လို့စာချုပ်ပါအချက်တွေနဲ့ကော်မတီရဲ့တင်ပြချက်တွေကိုပြည်သူတွေအနေနဲ့သိမသိတဲ့အကြောင်းကိုဦးတူးခေါင်ကပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတနိုင်ငံလုံးကသဘောထားဆန္ဒတွေကိုအတိအပြုထောက်ခံချက်ရယူပြီးနိုင်ငံတော်သမ္မတစီကိုတင်ပြသွားမယ်လို့လည်းဆက်ပြောပါတယ်
။အဓိကကဒီမြေဆုံရဲ့ကာလစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့ရည်ပြီးတော့စီးရဲ့နေနေကူဒေတာကိုဝါလုံချင်းနဲ့ထိုင်ရည်ရည်ပြီးတော့ဒီဒေတာခံတွေရဲ့သဘောထားဆန္ဒမပါဘဲနဲ့ဒီစီမံကိန်းမဆိုကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်ကအဓိကထားမှာပေါ့နော်ဒီသဘောထားကိုဒီတနိုင်ငံလုံးအတိုင်းအတာနဲ့သဘောထားဆန္ဒတွေကိုအကုန်လုံးဟိုရယူပြီးတော့ဒီဟိုစတိတ်မန့်တစ်ခုအနေနဲ့ထုတ်မယ်ပြီးတော့တနိုင်ငံလုံးမှာရှိတဲ့ပွဲကြီးနော်ပြည်သူလူထု endorsement လုပ်ပြီးတော့ဒီဟာနဲ့ပူးကျွေးပြီးတော့နိုင်ငံတော်တာမတချင်တော့စတင်ဖို့အစီအစဉ်ရှိပါတယ
်ပြီးခဲ့တဲ့လပိုင်းတွေကတော့မြေဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်ကဒေသခံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြေကျင်းသုံးသွဲစီမံကိန်းကိုလေးလာဖို့ဖိတ်ကြားရမှာမြေဆုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်ဒေါ်လာငွေတန်း600လောက်ရင်းနှီးထားပြီးဖြစ်ကြောင်းမြန်မာအစိုးရအနေနဲ့မြေဆုံစီမံကိန်းကိုရပ်ဆိုင်ထားရင်ဒီကုန်ကျငွေအတွက်တစ်နှစ်ကိုအတိုးငွေဒေါ်လာတန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်ဒီအခြေအနေပေါ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆောင်ရွက်လာနိုင်တဲ့အခြေအနေကိုဦးတန်းစိုးနိုင်ကအခုလိုတုံ့တက်ပါတယ်
။ဒီစီမံကိန်းနဲ့ပတ်သက်လို့တကယ်လို့ဖြစ်ချင်လို့ရှင်တော့တို့ရင်းနှီးညွှန်းနှံမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပြန်ရုပ်ပြီးတော့ကျွန်တော်တို့ဘက်ကလည်းအဲ့လိုဒေါ်လာ3,500လောက်ကိုကျွန်တော်တို့ကပြန်ဆပ်ဖို့ဖြစ်နေရှိအခုဒီမှာတို့တို့ပြုပြီးတာမှကျွန်တော်တို့ကဆက်ခဲ့ရှိတယ်။အဲ့တော့ဒီလူတရားလုံးကတော့မြေဆုံမှာကျွန်တော်တို့ရေကတာဆောက်တာကို113တန်းခွက်နေကြတာပေါ့။ဒါပေမဲ့အစိုးရချက်တွေကအဲ့လိုရှိတယ်။ဘဝပြည်ဘက်ကလည်းဘဝပြည်ချက်တွေ၊ကျုပ်ကလည်းသူ့ချက်တွေပြောတာပေါ့။အဲ့တော့အဲ့ဒီကမှာ ပြစ်ဆုံးမှာတော့မလုပ်ဘူးเนาะတခြားတော့ဒီပဲလေးကိုကျွန်တော်တို့ဟိုအစားထုတ်ကြည့်ရှင်းတာမျိုးအဲ့လိုပုံစံမျိုးတော့ရှိလာတယ်လို့ကျွန်တော်တော့မှတ်သားတယ်
ဧရာဝတီမြစ်ဆုံဟာကချင်မျိုးသားတွေရဲ့တဘာဝယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်မဲ့နေရာဟာသခိုင်းပြည့်ွေကျော်နဲ့နှိဆက်နေပြီးငလျင်လှုပ်ခတ်လို့ဆဲကျိုးပေါက်ရင်ဧရာဝတီမြစ်အောက်ပိုင်းမှာစိုးကျိုးတဲရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်တရုတ်ကုမ္ပဏီတွေဘက်ကတော့မြစ်ဆုံစီမံကိန်းကိုပြန်ဆဖို့တရုတ်မြန်မာယင်းနှိမ့်နှံမှုမြင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလေးရှိပါတယ်ခင်ဗျာ
ရှမ်းကုန်ခြေဆိုင် VOE သတင်းတော်ကိုမိုးစောတင်ပြခဲ့တာပါရှင်။အခုကတော့ခီးသွွားလုပ်ငန်းအလားအလာကိုကြည့်ကြရအောင်ပါ။ကမ္ဘာလက်ခီးသွွားတွေကိုဆွဲဆောင်နိုင်ဖို့ခီးသွွားလုပ်ငန်းမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကနိုင်ငံတချို့ကခီးသွွားတွေကိုဒီကနေ့ကစလို့ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့ရခိုင်ပြည်ပခန့်ကြောင့်နိုင်ငံတကာရဲ့ဝေဖန်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုကဘာလက်ခီးတဲ့ဝင်ရောက်မှုရောနေနေပြီးခီးသွွားလုပ်ငန်းအပေါ်မှီခိုနေရတဲ့စီးပွားရေးအပေါ်မှာလည်းထိခိုက်နေရဆဲဖြစ်တယ်လို့ခီးသွွားလုပ်ငန်းရှင်တွေနဲ့အဲလန်းညွန့်တွေကပြောပါတယ်ကိုကောင်းဆန်ဟင်းကပြောပြပေးမှာပ
ါစခိုင်းပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုအာရုံစိုက်ပြီးနိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုခရက်ကမြမခီးသွွားလုပ်ငန်းအပေါ်မှာပါတိတိတတ်တာရိုက်ခတ်နေတယ်လို့ခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေကပြောဆိုပါတယ်အထူးသဖြင့်အနောက်နိုင်ငံတွေကကဘာလက်ခီးသွွားဝင်ရောက်မှုတိတိတတ်တာစာစင်းနေပြီးဘယ်ချိန်ပုံမှန်ဖြစ်လာမလဲဆိုတာကလည်းမရေရာသေးဘူးလို့ဆိုပါတယ်။အလဲညွန်တူဦးဖြစ်တဲ့ကိုစောတက်ကအခုလို့ပြောပါတယ်
။ကိုလောလောဆယ်ကိုတို့မှာဒီ high season မှာတော့အလုံးမရှိဘူးပေါ့နော်။ senior guide တွေလည်းအလုံးမရှိဘူး၊ junior တွေလည်းအလုံးမရှိဘူး။အဲ့အတွက်ကြောင့်တချို့ဟိုတခြားဟို business facility ရဲ့ guide တွေဒီ guide လုပ်ငန်းပေါ်မှာကိုညာတဲ့ guide တွေကတော့တော်တော်အခက်အခဲတွေတွေ့တယ်။ဒီ tourist တွေမှာမှီပြီးတော့အကုန်လုံးအပြည့်ပြုနေတဲ့ဒီလိုတက်ရှင်တွေလည်းအလုံးကဲ့ခဲ့တွေ့ရပေါ့နိုင်ငံရဲ့ဒီကဒီဝိုင်းပြည်သားဝင်စားတဲ့ဒီဝိုင်းပဲလေဆိုတော့အဲ့ဒီဟာကတရားကြပဲကြတာမှချစ်တဲ့ရခိုင်နှုန်းတော့ဖြစ်ကြပါဘူး
မြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနအနေနဲ့ခီးသွွားလာရေးလုပ်ငန်းမြင့်တင်ဖို့ဒီကနေ့ကစပြီးဂျပန်တောင်ကိုရီးယားဟောင်ကောင်နဲ့မကာအိုကခီးတယ်တွေကိုဗီဇာကင်းလွတ်ခွင့်ပေးလိုက်ပါတယ်တရုတ်နိုင်ငံကခီးတယ်တွေကိုလည်းချိုးတင်ဗီဇာလျှောက်ထားဖို့မလိုပဲဆက်ရောက်ဗီဇာခွင့်ပြုလိုက်ပါတယ်လေဆေးရောက်မှဗီဇာလျှောက်ထားခွင့်ပေးလိုက်တာပါအဲလဲညွန်တူဖြစ်တဲ့ကိုစော်တက်ကခီးသွွားလုပ်ငန်းထိုးတက်ဖို့ဆိုရင်မြန်မာနိုင်ငံတဝန်းစိတ်ဝင်စားစရာကောင်းတဲ့နေရာတွေကိုအရှိတအအရှာတွင်းတာမကအနောက်နိုင်ငံတွေကပါခီးသွွားဧည့်သည်တွေပုံမဝင်ရောက်လာဖို့လိုတယ်လို့ဆိုပါတယ
်ဒီကိုရီးယားတွေဂျပန်တွေတရုတ်တွေထိုင်းတွေဝင်တာပဲတူတူချင်းတိုးတက်ပါတယ်အော်နေလို့မရဘူးဒါတွေက high class guest တွေပေါ့ကူတည်ရမလားတကယ်ဥရောပနိုင်ငံလာတဲ့လူတွေနားမှဒီနိုင်ငံရဲ့စီးပွားကတိုးတက်မှာအဲ့တူတူချင်းကတိုးတက်မှာအင်းစာတွေကတော့များတာပေါ့နော်တရုတ်များလာတယ်ကိုရီးယားများလာတယ်ဟောကျိုးရများလာတယ်ဒါပေမဲ့တူတူချင်းကဒီလောက်ကြီးအထောက်ကူမဖြစ်ဘူးသူတို့ကဒီရန်ကုန်နဲ့တိုက်ချီလို့တော့ပဲနေပြီးတော့ပြန်လာနေကျွန်တော်တကယ်တူဖိုက်ဒီတကယ်စိတ်ဝင်စားချက်ရှိရတဲ့တကယ်လို့ပလော့ထရက်ကင်းတို့ကတော့အင်းလေးတို့ကအဲ့ဒါကြတော့ရောပတ်သားရောအင်္ဂလိပ်စကားပြောနိုင်တဲ့သူရောဝင်တာတော်တော်ကြီးဆိုဆိုရရရောသွားတာ
မြန်မာရှယ်လောင်းခီးသွွားလုပ်ငန်းပိုင်ရှင်ကိုဆက်မီဆက်မီယက်စ်ကတော့ဒီနေ့ဟာမြန်မာခီးသွွားလုပ်ငန်းအတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့သူကပြောပါတယ
်ဒီနှစ်ကတော့ challenge ရှိမယ်ဒါပေမဲ့အေရှားတူမာကတ်ကတော့ပို့ပြီးတော့အရင်နှစ်တည်းပို့ပြီးကြီးလာဥမာဟုတ်ဒီနေ့ပဲအောက်တိုဘာ၁ရက်နေ့ဟောင်ကောင်မကာအိုဂျပန်ကိုရီးယားဗီဇာ free ပေးဆိုတော့နောက်ပြီးတော့ China ကိုလည်း visa on arrival ဆီလုပ်ပေးလိုက်တယ်ဆိုတော့အဲ့ဒီရဲ့အေရှားမားကတ်ကြီးကတော့မြင်လာလိုက်တယ်ယူရိုပမားကတ်ကတော့ကတို့မြင်လာတော့နောက်တစ်နှစ်လောက်မှပို့ပြီးကောင်းတယ်
ဒီနေ့အော်တိုဘာ၁ရက်နေ့ဟာ2018တိုးဟိုက်စီဇန်လို့ခေါ်တဲ့ကမ္ဘာလက်ခီးသွွားတွေအလားများမဲ့ရာသီရဲ့အဆောက်အဦဆုံးတိတိနည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းမှာဥရောပဈေးကွက်ကျဆင်းနေတဲ့အတွက်မြန်မာအယ်လန်ညွန်တုတ်ကိုက်တွေရဲ့20ရာခိုင်နှုန်းအလုတ်ကင်တွေလက်လွတ်ရနိုင်တဲ့အကြောင်းမြန်မာနိုင်ငံအယ်လန်ညွန်အသင်းနဲ့ခီးသွွားအယ်လန်ညွန်တွေကိုကိုးကားပြီးဒီနေ့ထုတ်ဒီမိုကရေစီတူလေးသတင်းစာမှာရေးထားပါတယ်မြန်မာအစိုးရကတော့ခီးသွွားလုပ်ငန်းမြင့်တင်ဖို့စစ်တေရာစု၈ရောင်းလရတွေရှိတဲ့ဗကန်ဒေတာကိုကုလသမဂ္ဂယူနက်စကိုရဲ့ကမ္ဘာအမွေအနှစ်စည်းရင်းဝင်ဖို့အတွက်စ조사နေပါတယ်ဗကန်ဒေတာကိုယူနက်စကိုရဲ့ကမ္ဘာအမွေအနှစ်စည်းရင်းဝင်ဖြစ်သတ်မှတ်ခရရင်ရောစိန်ခေါ်မှုတွေအများပြားရှိနေတဲ့မြန်မာကမ္ဘာလက်ခီးသွွားလုပ်ငန်းရဲ့အခက်အခဲတွေပြေသွားနိုင်ပါမလားခီးသွွားလုပ်ငန်းလုပ်ကိုင်သူတွေအတွက်အပြေမရှိသေးပါဘူးခင်ဗျာ
ရန်ကုန်ခြေဆိုင် VOE သတင်းထောက်ကိုကောင်းဆန်ဟိန်စူးစီးတင်ပြပေးခဲ့တာပါရှင်။မြန်မာနယ်စပ်ထိုင်းဘက်ခြမ်းကမူရစေဝအဖမ်းဆီးသတင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ဘက်ကနေတည်လာတဲ့စိတ်ကြွမူရစေဝစေးပြားပေါင်း၄တန်းကျော်နဲ့အိုက်စ်လို့ခေါ်တဲ့မူရစေဝတွေကိုဒီရက်ပိုင်းအတွင်းမှာပဲမြို့တော်ဘန်ကောက်မှာဖမ်းဆီးရမိခဲ့တာပါ။ကလတ်တံပိုးထိုင်းဘက်ငွေတန်ပေါင်း800ကျော်တန်ပိုးရှိတဲ့မူရစေဝအဖမ်းဆီးသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေတဆင့်အယုဒ္ဓယာမြို့ကိုဖျက်ပြီးတဲဆောင်လာတဲ့စိတ်ကြွစီးတွေကိုထိုင်းရနာပိုင်းတွေကဘန်ကောက်မြို့မှာဖမ်းဆီးမိခဲ့တာပါ။ထိုင်းမြောက်ပိုင်းမှာစိတ်ကြွစီးအမြောက်ပြားဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်နွယ်နေသူတွေကိုစုံစမ်းဖော်ထုတ်ရာကနေအမှုကြီး၃ခုနဲ့အဓိကတရားခံ၆ဦးကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းတရားခံတွေစီကနေစိတ်ကြွစီပေါင်း36သိန်းကျော်နဲ့ဆေးကြောက်ကီလို100ဖမ်းမိတဲ့အကြောင်းရဲမှုကြီးစုံပိုင်းကစက်တင်ဘာလ29ရက်နေ့ကအခုလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီနောက်မှာတော့စက်တင်ဘာလ30ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့စမေရန်ခရိုင်ဘန်းပုံတီရင်ရက်ွက်အတွင်းကနေအိမ်တလုံးကိုရှာဖွေခဲ့တာပါ။ထိုင်းမြောက်ပိုင်းကနေလာတဲ့ဝူရစ်စေးဝါးတွေတဲဆောင်လာတယ်ဆိုတာကိုကြိုတင်သတင်းရတဲ့အတွက်နေမြေကန်ရဲတပ်ဖွဲ့နဲ့အတူဝူရစ်စေးဝါးနှိမ်နေရဲတပ်ဖွဲ့ဝင်တွေကပူးပေါင်းပြီးနေအိမ်အတွင်းမှာဝင်ရောက်ရှာဖွေခဲ့ပါတယ်။နေအိမ်အတွင်းမှာတွေ့ရှိတာကတော့အထောက်ပေါင်း260မှာစိတ်ကြွစီပေါင်း5,200ကျော်နဲ့အတူအိုက်စ်လို့ခေါ်တဲ့ဝူရစ်စေးဝါး6ကီလိုနဲ့ကတမင်းစေး32ကီလိုတွေ့ရှိခဲ့ပါတယ်။ဒီစိတ်ကြွစေးတွေဟာထိုင်းမြောက်ပိုင်းကနေအယုဒ္ဓယာပြည်နယ်ကနေတဆင့်ဘန်ကောက်မြို့ကိုတယ်ဆောင်လာတာဖြစ်တယ်လို့လဲဆိုပါတယ်။ဒီရဲ့ပိုင်းအတွင်းမှာပဲစိတ်ကြွစေးအားလုံးပေါင်းမယ်ဆိုရင်အလုံးကြီးပေါင်း4တန်းကျော်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။2018ခုနှစ်အတွင်းမှာတော့ချင်းရိုင်ခရိုင်ကနေလာနေတဲ့စိတ်ကြွစေးပေါင်းအလုံးကြီးတန်းပေါင်း200နီးပါးကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုထုတ်လွှင့်နေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။ဒီရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင်။အခုကတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလက်ကြီးညာပေးပါအောင်ရှင်။
အမေရိကန်နဲ့ကနေဒါဆူရတောင်ရှိသူတွေနောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တည်းရဲ့ရရှိခဲ့တဲ့အကြောင်းကြေညာလိုက်ပါရယ်အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆွလိုက်တဲ့ USMCA သဘောတူညီချက်အသစ်ကိုတော့နှစ်ပေါင်းဆက်လောက်တည်တန်းရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါအင်ဒိုနီးရှားနိုင်ငံကရင်းနှီးဆူနာမီရေလဲတဲ့ကံကြီးရတဲ့ဆူလာဝေစီချွန်းအလဲပိုင်းဒေသတွေနိုင်ငံတကာအကူအညီတွေကိုလက်ခံဖို့တမနာချူကိုဝီတို့ကခွင့်ပြုလိုက်ပါတယ်။ကပေးရန်ဆိုအားဆုံးကံကြီးရတဲ့ဆူလာဝေစီချွန်းမော်ကပါလူးမြို့မှာဒီနေ့ဆော့ဘိုင်းတီအာနာဝိုင်နေအတူပြုထားတဲ့တည်ဆုံသူအရေးတွက်ကတော့844ယောက်ထိရှိနေပါပြီ။ဥရောပသမဂ္ဂ EU နဲ့မြောက်အတ္တန်တိတ်စစ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်ဝင်ငွေရောင်းမက်ဆီဒိုနီးယားနိုင်ငံအနေနဲ့အမည်ပြောင်းတဲ့လုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့ EU နဲ့ NATO တောင်းရှိသူတွေတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးခေါင်းဆောင်တွေအားလုံးဆုံးဖြတ်ချက်ကိုလေးစားလိုက်နာပြီးအမြန်ဆုံးဆောင်ရွက်ဖို့ EU တွဲချေဆိုင်ရာကော်မရှင်နာမင်းကြီး NATO တွင်းရေးမှူးချုပ်ယန်စူရင်ဘတ်တို့ကတောင်းဆိုလိုက်ကြတာပါ။ဒီနေ့နိုဘယ်ဆုစစ်သည်ပင်ပညာဆုရှင်တွေဖြစ်တဲ့ကင်ဆာယောဂါကုသနိုင်မဲ့နီးလန်းတွေကိုရှာဖွေခဲ့ကြတဲ့အမေရိကန်ပြည်သူ Texas တက်သူက James Ellison နဲ့ဂျပန်နိုင်ငံ Kyoto တက်သူက Tatsuko Honjo တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ကင်ဆာယောဂါကုသရာမှာလူကိုကန်ဆွာစနစ်ကိုထိချုပ်အသုံးပြုနိုင်မဲ့နီးလန်းပေါင်းစုံကိုရှာဖွေတွေ့ရှိခဲ့တဲ့အတွက်ဆုချီးမြှင့်မှုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲဆွေးနွေးနိုင်တဲ့နိုဘယ်ဆုပညာဆုရွေးချယ်ရေးအဖွဲ့ကကြေညာခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကဘက်စကိုဘောလာရစ်ဖြစ်ပါတယ် VOA American တန်ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington. From Washington, this is VOA News.